ထိုင်းနိုင်ငံမှာဒီအပိုင်းအတွင်းကဲတင်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအဖြစ်ရိုဟင်ဂျာတွေကိုဒုက္ခသည်အဖြစ်စီးစစ်ဆောင်ရွက်ရေးထိုင်းအစိုးရဘက်ကချက်ချင်းကူညီဆောင်ရွက်ပေးဖို့လူ့အခွင့်အရေးဆောင်ချည်ရေးအဖွဲ့ HRW ကအင်္ဂါနေ့မှာတိုက်တွန်းပါတယ်ဇွန်လ၄ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းဆတ်တွန်းပြည်နယ်ခူရောင်ကျွန်းအနီးမှာတောင်တင်နေတဲ့ရိုဟင်ဂျာ59ဦးကိုထိုင်းရဲတပ်ကတွေ့ရှိခဲ့တာပါဒီထဲမှာအမျိုးသား32ဦးအမျိုးသမီး23ဦးနဲ့ကလေးငယ်5ဦးပါဝင်တဲ့ဒီလူတွေကိုထိုင်းရဲတပ်ကကမ်းကိုခေါ်ဆောင်လာပြီးထိုင်းနေသားဆောင်ရဲတပ်ဖွဲ့ကထိန်းသိမ်းခဲ့ပါတယ်မလေးရှားကိုသွားဖို့အတွက်2ဦးကိုအမေရိကန်ဒေါ်လာ1,950လောက်နှုန်းရယူပြီးလူမှန်ကိုကူးသူတွေကခေါ်လာတာဖြစ်ပြီးစွန့်ပစ်ခံခဲ့ရတာဖြစ်ကြောင်းရိုဟင်ဂျာတွေကိုဆင်မေးခဲ့တဲ့ထိုင်းတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံကိုရောက်လာတဲ့ရိုဟင်ဂျာတွေကိုလည်းခလုံးခွင့်အကူအညီပေးရမယ့်သူတွေဟုတ်မဟုတ်ဆိုတာကိုစီးစစ်အတည်ပြုဆောင်ရွက်နိုင်ရေးကုလသမဂ္ဂဒုက္ခသည်များဆရာယုံ UNHCR ကိုထိုင်းဆွေရဘက်ကခွင့်ပြုပေးဖို့ HRW ရဲ့အာရှဆိုင်ရာယာယီညွှန်ကြားရေးမှူးအဲလင်းဖီယာဆန်ကကြေညာချက်မှာတိုက်တွန်းပါတယ်။ထိုင်းဆိုရကတော့ရိုဟင်ဂျာတွေကိုလည်းတရားမဝင်နိုင်ငံတွင်းဝင်လာတဲ့တခြားလူတွေနီးသူသဘောထားပြီးလူ့အမှုကြီးကြပ်ရေးဆိုင်ရာဥပဒေကြီးနဲ့ဖမ်းဆီးအရေးယူလို့ရှိပါတယ်ရှင်။